မျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာအစိုးရကိုပေးသွင်းရမယ့်ရွှေပိတ်တာချိန်1200ကျော်ကိုဒီနေ့ထိမပေးသွင်းတာကြောင့်စာချုပ်ပါစီကံချုပ်ဖောက်မှုနဲ့တရားစွဲဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းတွေမန္တလေးတိုင်းတရားလွှတ်တော်မှာတင်ပြထားပြီးဖြစ်ကြောင်းတရားသာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝင်ဒေါက်တာသိန်းစိုးက IFA ကိုပြောပါလေ
ကျွန်တော်တို့လိုအပ်တယ်ကတော့ပြောချက်လာဆိုပြတာပြီးပြီကွာနော်နောက်တစ်ခုကကျွန်တော်တို့ legal notice ပေးဖို့လေဒီဆိုတော့ကျွန်တော်တို့ဌာနပိုင်းရောပြီးပါဗျာကျွန်တော်အခုတင်ထားတဲ့ဒီမန္တလေးတိုင်းတရားရုံးကဒီဟာတွေကိုဆက်ပြီးတော့တို့ကိုယ်အကြံပေးရာရှိရဲ့ဒီအကြံပေးချက်နဲ့ညီပြင်ဆင်ထားတဲ့စွဲချက်လောက်ရဲ့ကုမ္ပဏီကိုကြောင်းကြမယ် legal notice ဆိုတာကျွန်တော်လက်ထဲမှာဆင်းနေဖြစ်နေပြီဆိုတော့ဒါပို့ပြီဆိုတော့လည်းဒါကျွန်တော်တရားရုံးကဆက်ဖို့ရပါတယ်ဆက်လို့ပါတော့စိတ်တော့မကြံတော့ပါဘူးဘယ်လိုတော့တော်တော်ပြီးနေပါတယ
်မိုးထီမိုးမီရွှေတူဖို့လောက်ကွက်ကိုအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီကတမ္တာဟောင်းဦးသိန်းဆိုင်အစိုးရလက်ထက်မှာ25နှစ်လောက်ကိုင်ခွင့်ရရှိခဲ့တာဖြစ်ပြီး2011ခုနှစ်စက်တင်ဘာလကနေ2016စက်တင်ဘာလအထိ9နှစ်လောက်ကိုင်ခွင့်ကိုရွှေစင်9.55မက်ထရစ်တန်ပေးသွင်းဖို့သဘောတူစာချုပ်ချုပ်ဆိုခဲ့တာဖြစ်ပါလေ။ဒါပေမဲ့စာချုပ်ပါစီကံချက်အတိုင်းမပေးသွင်းဘဲရွှေပိတ်တာချိန်1200ကျော်ပေးသွင်းဖို့ကြံရှိနေတဲ့အပြင်ရွှေထွက်နှုန်းနဲ့အရေးသွေးမပြည့်မီတာကြောင့်စာချုပ်ကိုပြန်လည်ပြင်ဆင်ချုပ်ဆိုလိုကြောင်းကုမ္ပဏီဘက်ကတောင်းဆိုတာတွေရှိခဲ့ပါလေ။ဒါကြောင့်တက္ကသိုလ်တွင်ဝန်ကြီးဌာနကပညာရှင်တွေပါဝင်တဲ့လုပ်ငန်းလေးလာရေးကော်မတီကိုဖွဲ့စည်းပြီးစစ်ဆေးခဲ့ရမှာကုမ္ပဏီကတင်ပြချက်နဲ့ကွဲလွဲနေတာကြောင့်စာချုပ်ပြန်လည်ချုပ်ဆိုဖို့ကိုလက်မခံခဲ့တဲ့အပြင်စာချုပ်ပါစီကံဖောက်ပြန်မှုနဲ့ဒီနှစ်စမိုင်းကစတင်ပြီးလုပ်ငန်းလုပ်ကိုင်ခွင့်ကိုအစိုးရကပြန်လည်ရုပ်သိမ်းခဲ့ပါတယ်။လုပ်ငန်းပိတ်သိမ်းပြီးနောက်ပိုင်းမှာလည်းဆက်လက်ခိုးယူတူပေါ်တာတွေရှိနေတာကြောင့်ကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းချိန်ကိုတက္ကသိုလ်တွင်ဥပဒေပုံမှန် 30 ကာကြီးနဲ့ရမဲသိမ်းမြို့နယ်တရားရုံးမှာအမှုဖွင့်ပြီးတရားရင်ဆိုင်မှုဆင့်ခေါ်ခဲ့ပါတယ်။အဲ့ဒီအမှုကိုကုမ္ပဏီဘက်ကလာရောက်အမှုမရင်ဆိုင်တာကြောင့်အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းချိန်ကိုရမဲသိမ်းမြို့နယ်တရားရုံးကဖမ်းဝရမ်းထုတ်ထားပြီးယနေ့ထိဖမ်းဆီးနိုင်ခြင်းမရှိသေးကြောင်းရမဲသိမ်းမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးအောင်မျိုးဦးကပြောပါတယ်
တော်အဲ့လိုမျိုးကလည်းတော့ဝရမ်းတော့ထုတ်တာလို့ဆိုဝရမ်းတော့အမှုပွင့်ဝရမ်းထုတ်တာလည်းကိုယ့်ရဲ့ဖမ်းသမီးတွေပေါ့ဗျာကျွန်တော်ရှိရတာကတော့ကျွန်တော်တို့မသိရဘူးနော
်ဒီပြဿနာကြောင့်မိုးထီမိုးမီရွှေတူဖို့ရေးဒေတာကလောက်ကွက်အလုံးကိုလောက်ကင်ခွင့်ပိတ်ပင်ထားပြီးနိုင်ငံတော်ကရရှိမဲ့အခွန်အခတွေဆုံးရှုံးတယ်လို့အဲ့ဒီလုပ်ငန်းကိုမိခိုလောက်ကင်နေသူများစွာထိခိုက်ဆုံးရှုံးမှုရှိကြောင်းလည်းဦးအောင်မျိုးဦးကပြောပါလေဒါကြောင့်အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီနဲ့ဖြစ်ပွားတဲ့ပြဿနာကိုအမြန်ဆုံးပြေလည်အောင်ဖြေရှင်းဖို့နဲ့ဖြည့်ရှင်းလို့မရပါကတမတ်ချက်အတိုင်းလောက်ကင်ဆောင်ရွက်နိုင်သူတွေကိုလုပ်ငန်းလောက်ကင်ဝင်ပြန်လဲချထားပေးတဲ့ကြောင်းလဲပြောပါလေမိုးထီမိုးမီရွှေတူဖို့ရေးလုပ်ငန်းမှာလောက်ကင်နေသူတွေကလည်းလုပ်ငန်းပြန်လဲလောက်ကင်ဝင်ရဖို့ရမဲသိမ်းမြို့နဲ့မန္တလေးမြို့တွေမှာဆန္ဒပြတောင်းဆိုတာတွေရှိခဲ့ပါလေခင်ဗျာ